Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဩဂုတ်လ25ရက်နေ့အင်္ဂါနေ့ညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးပါပါတရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့ထပ်ပြီးထိုးကျခဲ့ပါတယ်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတောင်ကိုရီးယားဘက်ကအတန်ချက်ဆင်တဲ့ဝါဒဖြန့်မှုတွေကိုရပ်ဆိုင်းလိုက်ပါပြီ IS စစ်သွေးကြွအဖွဲ့နဲ့ပူးပေါင်းမှုတွေလူသစ်စုဆောင်းနေသူလို့ပြောတဲ့14ဦးကိုစပိန်နဲ့မော်ရိုကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိငိထားရင
်ကောင်းပါပြီရှင်လေစည်းပြေတရားချော်တို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကြီးဒီကနေ့လွှဲပြောင်းပေးတဲ့အခြေအနေတွေကိုသတင်းတွေအပြီးမှအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုစူးစီးတင်ပြပေးမှာပ
ါငွေတွေဘယ်လိုရလဲသူများတွေရတယ်လို့ရတာပဲသူများတွေရဆိုတာပြည်သူတွေပြည်သူတော်တော်များများရတယ်လို့အဲ့လောက်တောင်မရပါဘူးတကယ်တ
မ်းလက်ရှိအာဏာရပြည်တော်စုချန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဦးထေဦးပြောဆိုခဲ့တာဖြစ်ပါတယ်ရှင်တခါတက်မတော်ကာခွေရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားတဲ့ဆိုတဲ့အကြောင်းတွေကိုလည်းဒီညနေခင်းမှာစူးစီးတင်ပြပေးဖို့ရှိပါတယ်။ဒါဒီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးကြမှာပါရှင်
။တရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့အင်္ဂါနေ့မှာထပ်မံထိုးကျသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းပင်မအညွှန်းကိန်းဟာဈေးဖွင့်ချိန်မှာပဲထိုးကျခဲ့တာဖြစ်ပေမဲ့၄ရာခိုင်နှုန်းဝန်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေပြန်ကောင်းခဲ့ပါတယ်။နေကင်းပိုင်းအစုရှယ်ယာဈေးတွေထပ်ပြီးကျခဲ့ချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်လာတွေတွေ့ရတယ်လို့ဈေးပြန်ကောင်းလာတာတွေလည်းရှိခဲ့ပါတယ်။ဂျပန်နေကင်းအညွှန်းကိန်းဟာ၄ရာခိုင်နှုန်းလောက်နဲ့ဈေးပိတ်သွားခဲ့ချိန်မှာဟောင်ကောင်ဟန်ဆန်ကတော့ဈေးပိတ်ချိန်လောက်မှာပဲဈေးကိုပြန်ထိန်းနိုင်ခဲ့တာဖြစ်ပါတယ်။တစ်ချိန်နဲ့မှာပဲဗြိတိန်ပြင်သစ်နဲ့ဂျာမနီကအညွှန်းကိန်းတွေကတော့အစောပိုင်းဈေးကွက်မှာ200ရာခိုင်နှုန်းကျော်လောက်တက်လာပါတယ်။တရုတ်နိုင်ငံရဲ့ဈေးကွက်ကြီးထွားမှုတန့်နေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကနေတနင်္လာနေ့ကတရုတ်နိုင်ငံမှာ800ရာခိုင်နှုန်းကျဆင်းခဲ့တာပါဝင်ကမ္ဘာဈေးကွက်ကိုရောရေနံဈေးတွေကိုပါကျဆင်းခဲ့စေခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာအမေရိကန်ဈေးကွက်မှာလည်းကျဆင်းခဲ့တာဖြစ်ပြီးဈေးကွက်ဟာတနေ့လုံးတည်ငြိမ်မှုမရှိဘဲ3.6 ရာခိုင်နှုန်းထက်မနည်းတဲ့ကျဆင်းတဲ့ဈေးပိတ်သွားပါတယ်။ Stock Share ဈေးကွက်ဟာ2009ခုနှစ်ကစပြီး3ဆလောက်တက်လာတာမို့အဓိကပြင်ဆင်မှုတွေလုပ်ဖို့အတွက်အချိန်တန်နေပြီလို့ကြွမ်းကျင်သူတွေကပြောပါတယ်။အခုလိုပြင်ဆင်မှုတွေလုပ်တာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်စိတ်ပူးကြပေမဲ့ကောင်းမွန်တဲ့ပြောင်းလဲရေးလုပ်တာဟာငွေဖောင်းဖွားမှုနှုန်းသိပ်များတဲ့အတွက်အစုရှယ်ယာဈေးတွေကမောက်ကမဖြစ်လာတာကိုတားဆီးရေးမှာအထောက်အကူဖြစ်စေမယ်လို့စီးပွားရေးကြွမ်းကျင်သူတွေကပြောပါတယ်။မနေ့ကလူသုံးကုန်ပစ္စည်းဈေးအများအပြားကျဆင်းခဲ့ပြီးရေနံစိမ်းဈေးကလည်း6နှစ်ကျော်ကာလအတွင်းအနှိမ်ဆုံးဈေးကိုကျဆင်းသွားပါတယ်။လူသုံးကုန်ပစ္စည်းပင်မဈေးကွက်ဟာနှစ်ပေါင်းများစွာပဲတရုတ်နိုင်ငံမှာမှီခိုနေရတာဖြစ်ပါတယ်
။ကိုရီးယားကျွမ်းဆွယ်မှာခုနောက်ဆုံးကြုံတွေ့နေရတဲ့တင်းမာမှုတွေကိုရှင်းချနိုင်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရပြန့်အတန်လွှင့်ချက်တွေဒီကနေ့ပဲရက်ဆိုင်လိုက်ပါတယ်။ပြန်လည်အနေနဲ့မြောက်ကိုရီးယားကလည်းမကြာခင်ကတောင်ကိုရီးယားစစ်သားနှစ်ယောက်ကိုလက်အင်ကချွတ်တက်ခဲ့ရတဲ့မြေမြုံမိုင်းပောက်ကွဲမှုနဲ့ပတ်သက်လို့စိတ်မကောင်းဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။စစ်ပညာရေးစာချုပ်နဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တာ62နှစ်အကြာမှာနှစ်ဖက်ကြဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့ကြိုးပမ်းနေတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဖြစ်ဖြစ်မြောက်ကိုရီးယားနိုင်ငံပျုံယမ်းမှာပဲဖြစ်ဖြစ်မကြာခင်ဆွေးနွေးမှုတွေစတင်ဖို့သဘောတူညီမှုရရှိထားတယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့လွန်ကျွန်းရေးအကြံပေးပုဂ္ဂိုလ်ကင်ကွန်ဂျင်းကပြောဆိုခဲ့ပါတယ်။စီးကလာမှာနှစ်ဖက်ကြကွဲကွာသွားတဲ့မိသားစုတွေပြန်လည်တွေ့ဆုံမှုတွေကိုလည်းစက်တင်ဘာလမှာစတင်မှာဖြစ်တဲ့အကြောင်းနှစ်ဖက်တာဝန်ရှိသူတွေကပြောဆိုထားကြတာပါ။တောင်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့သဘောတူညီချက်ကိုကျေစွလက်တယ်လို့ကိုရီးယားကျွမ်းဆွယ်မှာတင်းမာမှုတွေရောပါဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။သဘောတူညီချက်မရခင်မှာပဲတောင်ကိုရီးယားသမ္မတပတ်ကုံငဲကတော့နေဆက်တီတာကဝါရပြန့်အံလွင့်ချက်တွေကိုမရက်ဆိုင်ခင်မှာစစ်သားနှစ်ယောက်တန်းရခဲ့တဲ့ဖြစ်ရပ်တွေမြောက်ကိုရီးယားအနေနဲ့တောင်းပန်ဖို့တောင်းဆိုခဲ့တာပါ။မြောက်ကိုရီးယားကတော့မြေမြုံမိုင်းပောက်ကွဲမှုတဲ့တာဝန်မရှိဘူးဆိုပြီးအစိုးရအိမ်မှာငြင်းဆန်ထားပါတယ်။
စင်ကာပူအစိုးရကစက်တင်ဘာလ17ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ဒီကနေ့အင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်။အခုကျင်းပမယ်ရွေးကောက်ပွဲဟာနှစ်ပေါင်း50ကြာစင်ကာပူနိုင်ငံရဲ့မူဝါဒချမှတ်မှုကိုစိုးမိုးထားတဲ့လက်ရှိအာဏာရပြည်သူ့လှုပ်ရှားမှုပါတီ PAP အတွက်စမ်းသပ်ပွဲတစ်ခုဖြစ်လာမယ်လို့မျှော်လင့်နေကြတာပါ။မတ်လတုန်းကပဲ PAP ပါတီကိုထူထောင်ခဲ့သူအသက်62နှစ်ရှိပြီဖြစ်တဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွမ်ယူ ကွယ်လွန်သွားတာဖြစ်ပါတယ်။ပေပီပါတီဟာလက်ရှိလွှတ်တော်ကအမတ်နေရာ89နေရာထဲမှာနေရာ80ကိုရထားတာပါ။ပေပီပါတီ2011ခုနှစ်တုန်းကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာပေပီပါတီကမဲအားလုံးရဲ့60ရာခိုင်နှုန်းကိုရခဲ့တာဖြစ်ပြီးဒါဟာရွေးကောက်ပွဲတွေထဲမှာအ ਨੇ ဆုံးရခဲ့တာဖြစ်တယ်လို့အဲ့ဒီအချိန်ကစပြီးနောက်ပိုင်းမှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲနှစ်ခုမှာပါရှုံးနိမ့်ခဲ့တာဖြစ်ပါတယ်။
သတိလင်္ကာနိုင်ငံမှာဆေးရဆွေးမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့အခြေတင်ဆွေးနွေးမှုတွေမစခင်ဒီကနေ့ပဲရောက်သွားတဲ့အမေရိကန်အစိုးရအရာရှိနှုတ်ဟာသတိလင်္ကာနိုင်ငံကြားရေးဝန်ကြီးမင်္ဂလာဆမာရာဝီယာနဲ့တွေ့ဆုံခဲ့ပါတယ်။သတိလင်္ကာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနအာရှတိုက်တောင်ပိုင်းနဲ့အလဲပိုင်းဒေသဆိုင်ရာလက်ထောက်ဝန်ကြီးနီရှာဘစ်စဝဲလူခွေးနဲ့လူသမားရေးရဲ့လက်ထောက်ဝန်ကြီးတွန်မလန်နော့စကီတို့ဟာသတိလင်္ကာနိုင်ငံကြားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာပါ။သတိလင်္ကာနိုင်ငံမှာနိုင်ငံရေးစီးပွားရေးလူခွေးအခြေအနေတိုးတက်မှုရှိစေဖို့သမရသည်မန္တရီပါလာစရိစနာရဲ့အစိုးရရဲ့ရည်မှန်းချက်တစ်စိတ်တစ်ပိုင်းဖြစ်ပြန်လည်တည်မြဲရေးတရားဥပဒေစွန့်ဝေးကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းလဲသတိလင်္ကာနိုင်ငံကြားရေးဝန်ကြီးကတွေ့ဆုံမှုပြီးမှပဲသတင်းနောက်တွေကိုပြောကြားခဲ့ပါတယ်။သတိလင်္ကာနိုင်ငံမှာဒီမိုကရေစီပြန်လည်တည်မြဲရေးအုပ်ချုပ်မှုကောင်းတွေပေါ်ထွန်းရေးနဲ့အားရလေစားမှုတိုက်ပြည့်ရေးကိစ္စတွေကိုဒီဇိုင်းမမတ်ကျိုးမမှုတွေပေါ်အားရတဲ့အကြောင်းလဲအမေရိကန်အစိုးရသံတမန်ဘစ်ဆွဲကပြောကြားခဲ့တာပါ။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စပိန်နဲ့မော်ရိုကိုအာဏာပိုင်တွေဟာဒီကနေ့အင်ကာနေမှာလူ14ဦးကိုဖမ်းဆီးလိုက်ပြီးဒီလူတွေဟာအီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS အစ္စလာမ်စစ်သွေးကြော်တွေနဲ့ပူးပေါင်းတိုက်ခိုက်ဖို့လူသစ်စုဆောင်နေတဲ့ကွန်ရက်ထဲမှာပါတယ်လို့ပြောပါတယ်။စပိန်နိုင်ငံမက်ဒရစ်တောင်ဘက်ကဆန်မာတင်ဒီလာဗီကနဲ့မော်ရိုကိုရဲ့မြောက်ပိုင်း၅နေရာဖြစ်တဲ့ကာဆာဘလန်ကာ၊ဖက်စ်၊နာဒေါ၊အယ်ဟိုမီစီမာနဲ့ဒရူ့တ်တို့မှာဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့စပိန်ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ဘာကြောင့်ဖမ်းရလဲဆိုတာနဲ့ဖမ်းဆီးတာနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကိုတော့မပြောပါဘူး။စပိန်ဆိုတာကမကြာခင်နှစ်တွေအတွင်းစစ်သွေးကြောလို့တန်မြတ်ရှိသူဒါဇင်နဲ့ချီပြီးဖမ်းဆီးခဲ့ပါတယ်။ဒီထဲမှာစပိန်နိုင်ငံထဲမှာရှိတဲ့ IS စစ်သွေးကြောအဖွဲ့အတွက်ဝါဒဖြန့်မှုတွေလုပ်နေတယ်ဆိုပြီးမတ်လတုန်းကဖမ်းဆီးခဲ့သူ၈ဦးလည်းပါပါတယ်။ပြီးခဲ့တဲ့နှစ်ထဲအမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့ IS စစ်သွေးကြောတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ရမှာစပိန်စစ်တပ်ကပါဝင်ခဲ့တာပါ။စပိန်ပါဝင်တဲ့ဥရောပတပ်မကနဲ့မော်ရိုကိုနိုင်ငံအဖွဲ့ဝင်ဖြစ်ပါတဲ့အာရဗ်ဖွဲ့ချုပ်တို့ဟာအကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တက်ကိုဂျန်ဂျရီလာကစတင်ခဲ့ပြီးအကြမ်းဖက်သမားလို့တန်တဲ့ရှိသူတွေနဲ့ဖြစ်ပွားလာနိုင်ခြင်းရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုမျှဝေချပါတယ်
။ချန်စီယိုတွေမျက်ရည်ရုပ်ပုံတွေချင်းကြောင်းမှုတွေအစားအစာရေးနဲ့ခေါလုံစရာနေရာတွေမလုံမလောက်အခြေအနေတွေကဒုက္ခတွေနဲ့ရွှေပြောင်းနေထိုင်သူတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂလူခွင့်ရေးချွင့်ချင်သူတွေကပြောဆိုလိုက်ပါတယ်။နေဆက်ဒေသတွေကိုပိတ်လိုက်တာမျိုးမဟုတ်ပဲထိန်းချုပ်ထားဖို့ရွှေပြောင်းနေထိုင်သူတွေကိုစန့်ကျင်တဲ့သဘောထားတွေကိုတိုက်ဖျက်ဖို့ရွှေပြောင်းနေထိုင်သူတွေခေါလုံခွင့်ရဖို့ကြိုးပမ်းသူတွေတွာလာလှုပ်ရှားခွင့်ရစေဖို့နဲ့အလောက်ကန်ရရှိပြီးခြေရချဖြစ်အောင်ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေနေနဲ့ဆောင်ရွက်ကြဖို့လိုတဲ့အကြောင်းကုလသမဂ္ဂရဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဖရန်ဆာခရီပိုကပြောဆိုခဲ့တာပါ EU နဲ့ဖွဲ့ဝင်နိုင်ငံတွေရဲ့ဆောင်ရွက်ချက်တွေကလက်တွေ့မှာအလုပ်ဖြစ်နေတယ်ဆိုပြီးဟန်ဆောင်မနေကြဖို့နဲ့ရွှေပြောင်းဝင်ရောက်သူတွေဥရောပမှာလာရောက်နေထိုင်ရမှသာဖြစ်တဲ့အကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအထူးကိုယ်စားလှယ်ကပြောကြားသွားပါတယ်
Netherlands နိုင်ငံ Amsterdam မြို့ကနေပြင်သစ်နိုင်ငံ Paris စီသွားနေတဲ့အမြန်ရထားပေါ်မှာလက်နက်အပြစ်ဆုံးတဲ့လူကို Hunter တိုက်ခဲ့တဲ့သူတွေထဲမှာပြင်သစ်သမ္မတကဆုချီးမင်းခဲ့သူ၄ဦးပြင်ပြင်သစ်နိုင်ငံမှာနှစ်20ကျော်အခြေချနေထိုင်သူ American ကျောင်းဆရာတဦးဖြစ်တဲ့ Mark Mulligan လည်းပါဝင်ပါတယ်။သူဟာ11နဲ့ကျော်မှာတနတ်ဒဏ်ရာရခဲ့ပြီးပြင်သစ်နိုင်ငံတောင်ပိုင်း Little မြို့ကလေးကဆေးရုံမှာဂုတီတက်နေရတယ်လို့ American ပြည်တော်စု Virginia ပြည်နယ်ကသူ့ညီမဖြစ်သူ Julia Allen ကသတင်းတောက်တွေကိုပြောပါတယ်။သူဟာတနတ်သမားလက်က Rifle ကိုလူယူဖို့အတွက်စူးစမ်းခဲ့မှာအပြစ်ခံရတာလို့ NBC သတင်းဌာနကပြောပါတယ်သူရဲ့ဇနီးဖြစ်သူ Isabel ကတော့ဒဏ်ရာရနေတဲ့သူစီကို American လေရက်က Spencer Stone လာရောက်ခဲ့ပြီးဒဏ်ရာရထွက်နေတဲ့သူတွေတိတ်အောင်ဖိတ်ပေးခဲ့တယ်လို့ပြောပါတယ
် American သမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းအဖြစ်လက်ရှိဦးဆောင်နေတဲ့Hillary Clinton ကိုရှင်ပြိုင်မှုစဉ်းစားနေတဲ့ဒုသမ္မတ Joe Biden ရဲ့နိုင်ငံရေးအစဉ်လာတွေနဲ့အတွေ့အကြုံတွေကိုသမ္မတအင်ဂျီနီယာကမနေ့တုန်းကပဲချီချူးပြောဆိုလိုက်ပါတယ်။ဒုသမ္မတ Biden ကတော့2016သမ္မတရွေးပွဲမှာဝန်မှန်မွေမှုဆိုတာကိုစတင်မှလာတဲ့ဆုံးဖြတ်မယ်ဆိုပြီးဒီနေ့စာမိုင်းကပြောဆိုထားတာပါ။နိုင်ငံရေးဝန်ကြီးဟောင်း Clinton နဲ့ နဲ့တူတောင်ယူထားစဉ်ကာလမှာကိုပိုင်အီးမေးလ်စာပါကနေအလုပ်အတွက်အီးမေးလ်တွေကိုပေးပို့အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးခွန်းထုတ်ခံနေရတာတွေကိုဖြေရှင်းနေရတဲ့အချိန်မှာပဲဒုသမနာရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာမှာဖြစ်ပါတယ်။အင်ဗီရိုပြောခွင့်ရပုဂ္ဂိုလ်ဂျော့ရှ်အာနက်စ်ကတော့လွန်ခဲ့တဲ့9နှစ်ကဒုသမနာဖြစ်ခံထားခဲ့တဲ့ဆုံးဖြတ်ဟာနိုင်ငံရေးအရမှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တဲ့အကြောင်းသမ္မတဥပမာကရည်ညွှန်းပြောဆိုထားတဲ့အကြောင်းမနေ့ကပြောဆိုခဲ့ပါတယ်။
အင်ကာနေညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။ပြီးခဲ့တဲ့မေလတုန်းကမြန်မာရေးပိုင်နယ်တွင်းမှာရှားပွေတွေ့ရှိကဲတင်ထားခဲ့တဲ့တရားမဝင်လှေစည်းပြေးဝင်ရောက်သူတွေတဲကအယောက်တရားကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာစီစစ်ပြီးဒီကနေ့ပဲဘင်္ဂလားဒေ့ရှ်အနာပိုင်တို့ထံလွှဲပြောင်းပေးလိုက်ပါတယ်။နောက်ထပ်ချက်နေတဲ့လူတရားကျော်ကိုလည်းစီစစ်နေပြီးထပ်မံလွှဲပြောင်းပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်မြန်မာနေကြားဆောင်အဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့မေလတုန်းကမြန်မာနိုင်ငံရေပိုင်တဲ့အတွင်းမှာလှေစီးပြေးရွှေ့ပြောင်းဝင်ရောက်သူယာနဲ့ချီကိုနှစ်ကြိမ်ရှာဖွေတွေ့ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားမဟုတ်သူတွေကိုစစ်စစ်ပြီးတော့သူတို့ရဲ့နေရရင်တိုင်းမျိုးကိုပြန်ပို့ပေးနေတာဖြစ်ပါတယ်။လှေစီးပြေးဝင်ရောက်သူအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သူတွေဖြစ်တာမို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးနေရရင်ပြန်ပို့မှုတွေစီစဉ်ဆောင်ရွက်နေတာမှာဒီကနေ့အင်္ဂါနေ့မှာတော့နောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား125ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေထံလွှဲပြောင်းပေးလိုက်တဲ့အကြောင်းမြန်မာဘင်္ဂလားဒေ့ရှ်နေကြားဆောင်အထူးထက်ဖွဲ့ရဲမှူးကြီးမျိုးဆွေက VOA ကိုပြောပါရစေ
။ဟုတ်ကဲ့ဟုတ်ကဲ့ခုလိုက်ပါကြီးညာဒီနေ့125ယောက်လွှဲလိုက်ပါရစေ။အားလုံ
းဒီမတိုင်ခင်ကတော့ပြီးခဲ့တဲ့ဇွန်လတည်းမှာနှစ်ချိန်နောက်ဇူလိုင်နဲ့ဩဂတ်လတွေမှာတစ်ချိန်စီနဲ့စုစုပေါင်း၄ချိန်နေရရင်ပြန်ပို့တာတွေရှိခဲ့တယ်လို့လေစီပီ900ကျော်ကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ပါတယ်။အခုနောက်ဆုံးစစ်စစ်ဆဲလူတရားကျော်သားကျန်တော့ပြီးဒီလူတွေနေရရင်ပြန်ပို့ဖို့ကိုလည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ရဲမှူးကြီးမျိုးဆွေကပြောပါတယ
်လက်ရှိကျတာ100နဲ့100ယောက်ကျန်ပါတယ်အဲ့ဒါမှာအမျိုးသမီးနဲ့ကလေးက17ယောက်ပါပါတယ်100ယောက်သူကတော့ဆက်ပြီးတော့စစ်စစ်ပြီးတော့လက်ခံပေးမယ်လို့ပြောတော့ပါတယ်စစ်စစ်ကတော့ပြီးပြီလို့ပါသူတို့ကသူတို့ရဲ့ဇာတိသူတို့ရဲ့ရည်ရွယ်တွေမှာသူတို့အားရဒီမန္တလေးဆိုတာစစ်စစ်အဲ့ဒါလေးကြားနေရပါသူဆက်ပြီးတော့လက်ခံပြီးတော့ပဲပြောတော့ပါ
ပြီးခဲ့တဲ့မေလ22ရက်နေ့ကရခိုင်ကမ်းလွန်ပင်လယ်ပြင်မှာလှေစီးပြေး208ယောက်ကိုမြန်မာရေတပ်ကတွေ့ရှိခဲ့တင်ခဲ့ပြီးအဲဒီနောက်အီယာရီတိုင်းဟိုင်းကြီးကျွန်းအနီးမှာလည်းနောက်ထပ်လူ900ကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့ကတော့ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိမ့်သိမ်းဆောက်ရှောက်ထားခဲ့တာပါ။ဒီလှေစီးပြေးသူတွေထဲမှာပါတဲ့မြန်မာနိုင်ငံသား200နီးပါးကိုတော့ပြီးခဲ့တဲ့ဇွန်လထဲမှာရခိုင်ပြည်နယ်မောင်ကျော်ဗူဒီတောင်စစ်တွေပေါက်တော်စားတဲ့သူတို့မူရင်းနေထိုင်ရာအရက်တွေစီကိုတပ်ဆိုင်ရာကနေပြန်ပို့ပေးခဲ့ပါတယ်။တိုင်းပြည်အတွင်းဆင်းရဲနွမ်းပါမှုနဲ့ဖိနှိပ်ခံရမှုအခြေအနေတွေကြောင့်အခုလိုလှေစီးပြေးသူတွေဟာနေရက်ကိုဆွန့်ပြီးအရှေ့တောင်အာရှဒေသမှာစီးပွားရေးအခွင့်အလမ်းပုံမကောင်းမွန်တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကိုတွားရောက်ဖို့ကြိုးစားကြသလိုမကြာခဏဆိုသလိုပဲသူတို့ဟာလူမောင်ကိုကူးသူတွေရဲ့တားကောင်တွေဖြစ်လေရှိပါတယ်။ဒီလှေစီးပြေးသူတွေဟာများသောအားဖြင့်တော့ထိုင်းနိုင်ငံမှာတထောက်နာပြီးတော့မှအဲ့ဒီကနေတဆင့်တခြားတတိယနိုင်ငံတွေကိုတွားလေရှိတာပါ။ဒါပေမဲ့နောက်ပိုင်းထိုင်းဆိုရကလူမောင်ခိုးကူးမှုလုပ်ငန်းတွေကိုထိုင်းနိုင်ငံအတွင်းပြင်းပြင်းထန်ထန်နှိမ်နှင်းမှုတွေလှုပ်လာခဲ့ပြီးတဲ့နောက်မှာတော့မြန်မာရေပိုင်နဲ့တည်းဖြတ်တန်းသွားလာမှုတွေလည်းပိုပြီးရှိလာခဲ့တာဖြစ်ပါတယ်ရှင်
။မက်ခင်ဖြူထွေးစူးစီးတင်ပြပေးခဲ့တာပါ။အခုကတော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုတင်ပြပေးပါရောင်းမယ်။အပိသံမဲဆန္ဒရှင်စီးရင်တွေကိုလာမယ့်စက်တင်ဘာလထဲမှမှထုတ်ပြန်နိုင်မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုလိုက်ပါတယ်။မူလကဩဂုတ်လခုန်ပိုင်းမှာအတည်ပြုမဲဆင်းတွေထုတ်ပြန်မှုရထားခဲ့ပေမဲ့မဲဆင်းပြုစုမှုတွေမပြီးပြတ်သေးတာကြောင့်ထုတ်ပြန်မဲ့ရက်ကိုနောက်ဆုတ်လိုက်ရတာဖြစ်ပါတယ်။နိုင်ငံတော်ရေးပေးချောင်လဲမဲဆင်းပြုစုမှုတွေမှာရောမဲဆင်းစီစစ်မှုတွေမှာပါပို့ပြီးတော့အချင်းယူလှုပ်ဆောင်နေကြရတဲ့အခြေအနေတွေကိုလည်းတင်ပြပေးခြင်းပါတယ်ရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတီးပြုမဲစင်းတွေကိုမူလရုံကဩဂုတ်လလာကုန်ပိုင်းမှာအတိပေးထုတ်ပြန်မယ်လို့ဒီနေ့၄ရက်နေ့ကကြေညာခဲ့ပေမဲ့အခုတော့နောက်လစက်တင်ဘာလထဲမှမှထုတ်ပြန်နိုင်မှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတီးပြုပြောပါရယ်နိုင်ငံတော်ရေးပေးတင်ခဲ့ကြသူအတော်များများကမဲပေးခွင့်ရဖို့အတွက်အရေးကြီးတဲ့နိုင်ငံသားစီစီရေးကပ်ပြားတွေနဲ့အင်တောင်စုစီးရင်တွေပျောက်ဆုံးပျက်စီးခဲ့ကြရတယ်လို့ရေးပေးစိုးစိုးဝါးဝါတင်ခဲ့ပြီးအရေးပေါ်ကြေညာခဲ့ရတဲ့စကိုင်းတိုင်းအတွင်းမှာလည်းမဲစင်းစစ်စစ်မှုတွေမှာအခက်အခဲတချို့ရှိခဲ့တယ်လို့စကိုင်းတိုင်းရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ
်ပြီးခဲ့တဲ့နေရာကတော့ဟိုစောစောပိုင်းကတော့မုံမွားမြင်းမပင်ခေထဲမှာကဏီတို့ပေါ့နော်ကဏီတို့မှာကြည့်အောင်စု9အုပ်စုလောက်နည်းနည်းအခက်အခဲရှိတာပေါ့ကလေးမှာလည်းကြည့်အောင်စု10အုပ်စုလောက်တော့အခက်အခဲရှိတယ်
အဲ့ခုအစီအပြေတော့ပါပြီစေးနေအားလုံးရပါတယ်။အော်ကျွန်တော်တို့ကပထမတော့ဟိုလက်ကုန်အပြီးတက်ကြထားတော့လုပ်နေတာပါနော်။လုပ်နေတော့ခုနပြောရင်ကျွန်တော်ကလေးတွေပါတော့နည်းနည်းလေးအခက်ခဲရှိတော့သူကတော့နည်းနည်းလေးနောက်ကျမယ်ဆိုတော့ပထမတော့ပတ်လို့တော့အဲကျွန်တော်ချင်ပါတယ်ဒါပေမဲ့လည်းဟိုလက်ကုန်ရပိုင်းတော့ပြီးကြောပြီးကြောပါလိမ့်မယ်။ကျွန်တော်ကစီးယူထားတာစောစောပိုင်းကယူထားတာလေ။မဲသမားအချိန်ပြန်စီးရလဲဆိုရယူထားတယ်နောက်ကကျွန်တော်တို့အဲ့ဒီမှာကြံနေတဲ့စင်းနေရာလေစောစောပိုင်းကကျွန်တော်ယူထားတာဆိုတော့ဒီမြို့ကြီးကယူထားတဲ့စင်းနေရှင်တွေကစိတ်ကြံလာပြရှိပါအောင
်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အခြေခံမဲဆန္ဒရှင်စင်းမှာလဲစူးစူးဝါဝါမှားယွင်းမှုတွေကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနိုင်ငံတော်မဲဆင်းစီစီရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာမှလဲရေးပေးကြောင်နှောင့်နှင်းခဲ့ရပေမဲ့ဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ NLD ရဲ့ဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့ဦးထွန်းထွန်းဟိန်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်မဲဆင်းစီစစ်တာကိုကျွန်တော်တို့လှုပ်ပါတယ်ခင်ဗျာမဲဆင်းစီစစ်တွေလှုပ်နေတော့မှပဲဒီတဘာဝဘေးအန္တရာယ်ကျွန်တော်ဖြစ်လာတဲ့ခါကျတော့ကျွန်တော်တဘာဝဘေးအန္တရာယ်ပဲကူးတက်ရပါတယ်ခင်ဗျာအဲ့ဒီနေရာတွေမှာဟိုမဲဆင်းနေရာတချို့စစ်ဆေးပြီးတဲ့နေတွေပေါ့ခင်ဗျာကျွန်တော်စစ်ဆေးပြီးတဲ့နေတွေမှာပဲကျွန်တော်ယူကြည့်တာဒီပိုင်းနဲ့ဖြစ်သွားတော့သူတို့ကဘာဖြစ်လို့ဒုက္ခတွေဆန်းနေတရားသွားကြတာပေါ့နော်အခုတော့ပဲကော်မရှင်နဲ့ကျွန်တော်တို့ကိုစိုးစားလုပ်တဲ့ခံပါတော့ကျွန်တော်တို့အဆင်ပြေပါတယ်ခင်ဗျာကျန်နေတဲ့မှာပေါ်ဒီသူရဲ့တနေတဲ့လောက်တော့ကျွန်တော်တို့ဒီစီစီစီပါတယ်ခင်ဗျာမဲဆင်းစစ်တာကို
နိုင်ငံတော်ပြည်နယ်နဲ့တိုင်းဒေသကြီး12ခုတို့မှာနလနီးပါးချာကျုံတွေ့ခဲ့ရတဲ့ရေဘေးချောင်းမှတ်ပုံနဲ့အထောက်ထားတွေပျောက်ဆုံးပျက်စီးခဲ့ရသူရေဘေးတင်ပြည်သူတန်းခွဲကျော်အတွဲရွေးကောက်ပွဲမကျင်းပမီသတင်းတပတ်အလိုလောက်မှာမဲဆန္ဒရှင်တပ်တွေကလက်မှတ်တွေကိုရက်ကွက်ချေးရွာရွေးကောက်ပွဲကော်မရှင်တွေထံကထုတ်ယူပြီးမဲပေးနိုင်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတိပေးထားပါတယ်ရှင်
နိုင်ငံလုံးပြစ်ခတ်ရစေတဲ့ဘောဒီမီရဲ့ရဖို့မြန်မာဆွေရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးလက်နက်ကင်အဖွဲ့တို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်။လက်နက်ကင်အင်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စာနှစ်ဖွဲ့စာပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြင်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလား။ဒါမှမဟုတ်လက်နက်ကင်အင်အားစုတွေအနေနဲ့တစုတစည်းတည်းပူးပေါင်းပြီးအဆိုးရွားနဲ့ဆစ်ဆက်တာမျိုးကသာတကယ်ငြင်းချမ်းရေးကိုဥတီစေနိုင်ပါသလား။အခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးထိတ်ခေါ်ပါည
ကိုနာရီတရက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာပါရှင်။ပါဝင်ဆွေးနွေးချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ရွေးကောက်ပွဲဆိုင်ရာစူးစီးတင်ပြချက်တွေကိုနားဆင်ကြရအောင်ပါ။ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်သာလူရောတဲ့အချိန်မှာပဲနိုင်ငံရေးပါတီတွေကဗန္နာရေးသုံးဆွဲတာတွေပါတီဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါရစေ။စစ်ဗိုလ်ချုပ်ဟောင်းနဲ့အများစုနဲ့ဖွဲ့စည်းထားတဲ့အာဏာရပါတီကတော့ဒီလိုထုတ်ပြန်ကြေညာဖို့မလိုဘူးလို့ပြောဆိုလိုက်ပါရစေ။အပြည့်အစုံကတော့ VOE မြန်မာပိုင်းရဲ့သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
။လက်ရှိပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများမှပုံတင်ခြင်းဤဥပဒေမှာပါတီတစ်ခုအနေနဲ့နိုင်ငံပိုင်ပစ္စည်း၊ငွေကြေး၊ရင်အဆောက်အအုံတို့ကိုဓာတ်ရိုက်ဖြစ်စေ၊တွယ်ဝိုက်ဖြစ်စေတုံးခြင်းနိုင်ငံသားတိုင်းပြည်တစ်ခုခုဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုမှငွေကြေး၊ပစ္စည်းအထောက်ပံ့ယူခြင်းမပြုရလို့တားမြစ်ထားပါတယ်။ဒါပေမဲ့လည်းလွတ်တော်ကိုယ်တိုင်တဦးပိုင်ဆိုင်ခွင့်နဲ့ပါတီပိုင်ဆိုင်ခွင့်ကိုကြေညာဖို့ပြဋ္ဌာန်းမထားတဲ့အတွက်မတမာမှုတွေဖြစ်နိုင်တယ်လို့ထောက်ပြနေကြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုကပါတီဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကတော့လွှတ်တော်ကိုယ်စားလှယ်တိုင်းပိုင်ဆိုင်ခွင့်ထုတ်ပြဖို့လိုအပ်ကြောင်းဒီလိုဥပဒေရှိလာအောင်တင်ပြတော့မှာဖြစ်တယ်လို့ပြောပါရယ်တရားဝင်ထုတ်ပြန်ချက်တွေအရလွှတ်တော်ကိုယ်စားလှယ်မဖြစ်သင့်တဲ့အရေးချင်းမှာနိုင်ငံပိုင်ခွင့်မသုံးဖို့နဲ့နိုင်ငံသားအထောက်ပံ့ယူကရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခြင်းမပြုရလို့ထုတ်ပြန်ထားပေမဲ့စီစစ်ဖို့အားနည်းနေကြောင်းဒါကိုထိရောက်အောင်တားဖို့ဥပဒေရှိဖို့လိုအပ်ကြောင်းသူကပြောပါရယ်
အဲကျွန်တော်တို့ကလာမဲ့လွတ်တော်မှာသို့မဟုတ်အခုမကုံဆုံးတဲ့လွတ်တော်မှာဒါဒီလွတ်တော်ကိုယ်ရဲ့ပိုင်ဆိုင်မှုစီရင်မှုကြီးရမယ်ဆိုတဲ့ဥပဒေတစ်ခုကိုထုတ်ပြန်ဖို့လိုတယ်။ဒါအဲ့ဒီဥပဒေထုတ်ပြန်လို့ရှိရင်ဘယ်သူမှပြင်ပယ်မှုမရတော့အစ်တင်ဥပဒေတက်ဆန်းပြီးတော့လုပ်ဖို့လုပ်ရမယ်။
အရင်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်ဗိုလ်ချုပ်ဟောင်းတွေဦးဆောင်ဖွဲ့စည်းထားတဲ့အာဏာရပြည်တော်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေမှာအများပြည်သူနဲ့ဆိုင်တဲ့ငွေကြေးတွေကိုတုံးဆွဲနေတယ်လို့ဆွတ်ဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့ဗန်ဒါငွေရရှိမှုနဲ့ပါတီဝင်ကိုယ်စားလှယ်တဦးချင်းစီရဲ့ပိုင်ဆိုင်မှုအပေါ်ဝေဖန်မှုတွေရှိနေပေမဲ့ပါတီတွဲဘက်ဥက္ကဋ္ဌဦးထေးဦးကတော့ပါတီဝင်ကိုယ်စားလှယ်တဦးစီရဲ့ပိုင်ဆိုင်မှုတွေကိုပြည်သူတွေသိအောင်ချပြမှာမဟုတ်ဘူးလို့ပြောပါတယ်။
ကျွန်တော်ချားပြဖို့မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့လွတ်တော်တဲ့ရောက်တဲ့အမတ်တွေကစီးပွားရေးလုပ်တဲ့လူတွေမဟုတ်ဘူး။စီးပွားရေးမလုပ်တဲ့အတွက်ပိုပြီးချမ်းသာလာတဲ့မတရားလုပ်နိုင်တယ်ဆိုတဲ့အခွင့်အရေးတွေရှိတယ်ဆိုတာလည်းတကယ်တော့မရှိပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမှာဒီအကြောင်းနဲ့ပတ်သက်လို့လည်းပဲကြိုပြီးစဉ်းစားထားတာရှိတယ်။အဲ့ဒီမှာကန့်သတ်ထားတာရှိတယ်။ And သမရတို့ဒုတိယသမရတို့နော်အစိုးရအဖွဲ့နော်ထိတ်ဆုံးကပုဂ္ဂိုလ်တွေကလုပ်ပိုင်ခွင့်လည်းများတယ်။လုပ်ပိုင်ခွင့်များတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ခင်ဗျားတို့မှဘလောက်ရှိသလဲ။ဆိုတဲ့ဥစ္စာကိုကြီးညာရတယ်ကြီးညာလဲဆိုတော့လူလူကြီးညာတာမဟုတ်သူတို့မှတ်တမ်းထားတယ်မှတ်တမ်းထားပြီးတော့မှသိနေတာလေအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကကိုယ်စားလောင်းနေတဲ့ပတ်သက်လို့ဘာမှကန့်သတ်ထားတာမရှိဘူးတက်တော့ကိုယ်စားလောင်းဆိုတာဥပဒေပြုရပဲအခုတော့မလိုသေးဘူးလို့ကျွန်တော်ထင်တယ
်ဒီအပေါ်မှာလဲပြင်ဆင်မှုတွေပြုလုပ်ထားတယ်လို့သူကခုလိုပြောပါတယ
်အဲကျွန်တော်တို့ဥစ္စာတွေကိုစည်ရင်းနေအကုန်စစ်ခံရတယ်စစ်ခံပြီးတော့မှအစိုးရဘတ်ဂျက်နဲ့ဆိုတဲ့ဥစ္စာတွေတစ်ခုမှမရှိခဲ့ဘူးဒါကြောင့်ကျွန်တော်တို့ကရောရဲတယ်နော်ဒီဥစ္စာနဲ့ပတ်သက်လို့ဟိုစင်းလဲအစ်စ်ခံပြီးပြီအဲ့တုန်းကလည်းကျွန်တော်မဆောင်ရွက်ခဲ့ဘူးငွေတွေဘယ်လိုရတယ်သူများတွေရတယ်လို့ရတာပဲမိမနဲ့ရတယ်ဆိုတာပြည်သူတွေပြည်သူတော်တော်များများရတယ်လို့အဲ့လောက်တောင်းမရပါဘူးတကယ်တမ်းပြောလို့ရှိရင်တော့လုပ်ငန်းတွေလိုရတာပေါ့စိုက်ပျိုးရေးတွေရှိတယ်စိုက်ပျိုးရေးတော့ဒီလောက်များများသာသာမရဘူးဘယ်လိုလဲပဲမွေးမြူရေးရှိတယ်မွေးမြူရေးကတော့ထိုင်တဲ့လောက်ရပါတယ်အခုလည်းရှိပါတယ်အဲ့တခါတည်းကျတော့လည်းကုံတယ်မှုရှိတယ်ကုံတယ်မှုဆိုတဲ့ဥစ္စာမျိုးတွေလည်းကျွန်တော်လုပ်ခဲ့ဘူးတယ်ဒါနဲ့အများတမ်းမရပါဘူး
မကြသေးခင်ရပ်ပိုင်းတွေအတွင်းမှာပဲခေါင်းဆောင်ပိုင်းအပြောင်းအလဲတွေရုတ်တရက်ဖြစ်ပေါ်ခဲ့တဲ့ပြည်ခိုင်ပြိုးပါတီအပေါ်ဗန္ဒာရေးအရာတုံးဆွဲမှုတွေကိုလည်းအများကမေးခွန်းထုတ်လာကြပါတယ်အထူးသဖြင့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလှုပ်ရှားမှုတွေလှုပ်လာတဲ့အခါအများပြည်သူနဲ့သက်ဆိုင်တာတွေကိုတုံးဆွဲတာတွေရှိလာနိုင်တယ်လို့ဝေဖန်သူတွေကထောက်ပြလျက်ရှိပါတယ်
မမေခါစူးစီးတင်ပြပေးခဲ့တာပါရှင်ခုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလွတ်လပ်မျှတာတဲ့ရွေးကောက်ပွဲဖြစ်ရေးလှူလာတဲ့ဆိုတဲ့အပေါ်မှာလည်းသုံးသက်တင်ပြပေးခြင်းပါတယ်တမတော်အနေနဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့လှူလာပြီးရွေးကောက်ပွဲရလဒ်ကိုလက်ခံသွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစာနယ်ဇင်းကောင်စီနဲ့တွေ့ဆုံစဉ်ပြောဆိုလိုက်ပါတယ်ဒီလိုပြောဆိုလိုက်တဲ့အပေါ်တမတော်ရဲ့သမိုင်းအစဉ်အလာကောင်းစေဖို့ကိုပြောတဲ့စကားကိုကြိတီဖို့လိုတယ်လို့သတင်းသမားတွေကထောက်ပြကြပါတယ်။အရင်ခင်းနဲ့မတူပဲတက်မရော်နဲ့သတင်းသမားတွေကြားပိုပြီးနီးစပ်လာတဲ့အနေအထားကိုကြိုးဆိုကြပြီမဲ့ဝါဒဖြန့်ချီရေးအတွက်မီဒီယာအနေနဲ့အသုံးချကံမဖြစ်ဖို့လိုတယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီတာဝန်ရှိတဲ့သူတွေနေပြည်တော်မှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနမှာတနင်္လာနေ့ကတွေ့ဆုံခဲ့တဲ့အချိန်တက်မရော်အနေနဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားပြီးတော့ရွေးကောက်ပွဲရဲ့ရလဒ်ကိုလက်ခံသွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွေ့အမှုကိုကျော်မင်းဆွေကပြောပါတယ
်သူကတော့ဟိုရွေးကောက်ပွဲ free and fair ဖြစ်ဖို့အတွက်တက်မရော်လည်းလိုလားတယ်ပေါ့နော်ဒါသူတို့ဖရင်ဖဲဖြစ်မယ်လို့လည်းယုံကြည်ပါတယ်ပေါ့။တမတော်အနေနဲ့လည်းဖရင်ဖဲဖြစ်ဖို့အတွက်တနင်္လာနေ့ရာကိုဝိုင်းပြီးတော့ကြီးနေမယ်ပေါ့နော်။တနင်္လာလောက်ရုပ်ကောက်ပွဲကော်မရှင်ကရောဆောင်ရွက်နေတယ်။တမတော်အနေနဲ့လည်းအဲ့ဒါကိုတနင်္လာလောက်ဝိုင်းပြီးတော့ကြီးပန်းပိုးမယ်ပေါ့နော်။
တက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကရွေးကောက်ပွဲရလဒ်ကိုလက်ခံသွားမှာဖြစ်တယ်လို့ပြောဆိုချက်အပေါ်မှာတက်မတော်အနေနဲ့ကိုပေးထားတဲ့ဂတိတီမသာတက်ရဲ့သမိုင်းအစဉ်လာကောင်းမှာမို့အပြောနဲ့လက်တွေ့ညီအောင်လှုပ်ဆောင်စေချင်ပါတယ်လို့ခရီးရက်မဂ္ဂဇင်းရဲ့အက်ဒီတာကိုပြည့်သွေးနိုင်ကပြောဆိုပါတယ
်။ဂတိပေးတဲ့ဆိုတာစကလုံးဖြစ်တယ်လေ။လက်တွေ့ရောဘယ်လိုလဲပေါ့လက်တွေ့ရကိုအရေးကြီးပါတယ်။အဲဒီလက်တွေ့ကိုကြည့်မယ်ဆိုလို့ချင်းကျွန်တော်တို့လောဆယ်ဆောင်ရွက်နေတဲ့လက္ခဏာရပ်တွေကိုကြည့်ရပါတယ်။ဥပမာ436လို့ဟာမျိုး436ကိုမပြင်ဖို့တက်မတော်အဓိကမဲပေးခဲ့တယ်ကံကိုခဲ့တယ်ပေါ့နောက်တစ်ခုကဒီစံခန့်ရေးပါတီပြင်းမှာအားပြန်မှုကိုကင်တွယ်ခဲ့ပုံကိုကြည့်ရင်လေဒါတက်မတော်ဟာဘယ်လိုသဘောထားရှိရဲဆိုတာကိုတွေ့ရမှာပါအဲတော့နည်းနည်းလေးနောက်ကြောင်းပြန်ကြည့်လို့ရှိရင်လေဥပမာအဖြစ် 1990 ရွေးကောက်ပွဲပေါ့ရွေးကောက်ပွဲမတိုင်ခင်ကဆိုလို့ချင်းခင်ဗျာကာကွယ်ရေးစုဖြစ်တယ်ဘူတူကြီးသောမောင်ကပါပြောခဲ့လေဆိုလို့ရှိရင်သူတို့ကရွေးကောက်ပွဲပြီးလို့ရှိရင်အနိုင်ရတဲ့ပါတီကိုအာဏာလွှဲပြီးတော့ တမရောကစစ်ပြားရအောင်ပြန်မယ်ဆိုပြီးတော့လူကြီးရှင်ကြားအတိုင်းပြည်ပြည်ပြောခဲ့တာပါပဲတမရောကကိုယ်ကြီးတို့ပြောင်းနေလေဒီလိုမျိုးဂရီးပေးတာကိုပဲသူဆိုပါတယ်သို့တော့အဲ့ဂရီးကိုတည်အောင်ကောင်းတဲ့ဖို့ဘူးလေလို့ပါတယ်ဒါဟာတမိုင်းနဲ့ဖြီးပြီးတော့မှတ်တမ်းပြင်မဲ့ကိစ္စတွေပါ
တမရောကကွယ်ရေးဝန်ကြီးဌာနဘက်ကသတင်းမှန်ထုတ်ပြန်ရေးသတင်းအဖွဲ့ကိုဖွဲ့စည်းပြီးတော့တက်သတင်းတွေဖြန့်ဝေနေပြီးတမရောကကွယ်ရေးဦးစီးချုပ်ကိုယ်တိုင်ပြည်တွင်းပြည်ပသတင်းမီဒီယာတွေနဲ့တွေ့ဆုံမေးမြန်းခန်းတွေလုပ်တယ်လို့သတင်းမီဒီယာသမားတွေနဲ့တက်တို့အကြားအရင်ခေတ်တွေနဲ့မတူပဲပို့ပြီးတော့မှထိတွေ့နှီးဆက်လာတဲ့အနေအထားဖြစ်လာနေတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကကိုကျော်မင်းစွေကပြောပါတယ
်သတင်းမီဒီယာတွေအပေါ်မှာအလေးနဲ့ထားတယ်လို့ယူဆတယ်ဘာဖြစ်လို့လဲဆိုတော့ကောင်စီဟာသတင်းမီဒီယာတွေကိုစားပြုပြီးတော့အဓိကဖွဲ့စည်းထားတဲ့ကောင်စီဖြစ်တယ်ကောင်စီနဲ့ဆုံးဖြတ်ချင်းတွေ့တယ်ဆိုတာတမတော်ကဝေးဦးစီးချုပ်တယောက်အနေနဲ့ဒီလိုနေပေတခုပေါ့ဒီမီဒီယာနဲ့ပတ်သက်တဲ့နေပေတခုမှာကိုစားပြုတဲ့ကောင်စီလေးချိန်တွေ့တယ်ဆိုတာဒါဟိုတော်ရုံတန်ရုံမလေးထားမှုမဟုတ်ဘူးလို့ဆိုတာ
အခုလိုတက်မတော်ကကွယ်ဦးစီးချုပ်ဘက်ကသတင်းမီဒီယာသမားတွေနဲ့ပို့ပြီးတော့မှထိတွေ့ဆက်ဆံလာတဲ့အပေါ်ကြိုးစိုးပေမဲ့လို့တက်မတော်ရဲ့ဝါဒဖြန့်ချီရေးအဖြစ်မီဒီယာအနေနဲ့အသုံးချခံမဖြစ်ဖို့လိုတယ်လို့လည်းသတင်းအယ်ဒီတာတဦးဖြစ်တဲ့ကိုပြေသွင်းနိုင်ကအကြံပြုပါတယ
်။တက်ဟာပြည်သူတွေနဲ့ကင်းကွာလာတယ်အတက်ကူပြည်သူတွေကဘီလိန်လို့မြင်လာတယ်ပေါ့အဲ့ဒီခါကျတော့အဲ့ဒါတွေခြေဖြတ်ဖို့ဆိုလို့ရှိရင်သတင်းမီဒီယာတွေတုံးပြီးတော့မကြာခဏပြေဆုံးပြီးတော့သူတို့ရဲ့အမြင်တွေသဘောထားတွေကိုဟိုပြောဖို့လိုတယ်ပြင်ပြဖို့လိုတယ်ဖြန့်ရှိဖို့လိုတယ်တနည်းအားဖြင့်တော့တမတော်ရင်းနဲ့ဒါဝါရဖြန့်ချီရေးအတွက်ပုံပြီးလုံဆောင်လာတယ်လို့မြင်ပါတယ
်တမတော်ကကွယ်ဦးစီးချုပ်ဘက်ကသတင်းစာနယ်ဇင်းကောင်စီတာဝန်ရှိတဲ့သူတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့တော့ကငင်းညာရေးတိစောက်နေမှုဖြစ်စဉ်မှာအပြစ်ခတ်ရဲစဲရေးစာချုပ်လက်မှတ်ရေးထုတ်နိုင်မှုတိုင်းရင်းသားအဖွဲ့တွေနဲ့ထပ်မံတွေ့ဆုံမှုရှိနေတဲ့တက်ရဲ့သဘောထားနောက်ဖက်ဒရယ်တမတော်ဆိုတာကိုနိုင်ငံရဲ့အခြေအနေနဲ့မကန့်ညီလို့လက်မခံကြောင်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြင်ဆင်သင့်တဲ့အချိန်မှာပြင်ဆင်ဖို့အတက်အနေနဲ့လူလားကြောင့်ကိုပြောဆိုခဲ့ပါတယ်။ဒါအပြင်တက်မတော်ပိုင်းစီးပွားရေးလုပ်ငန်းတွေကိုအချိန်အခါသင့်ရင်အများပိုင်းလုပ်ငန်းတွေအဖြစ်အသွင်ပြောင်းလဲဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့တက်ကနေသိမ်းဆည်းထားတဲ့လဲမြေဧက2သိန်းကျော်ကိုလည်းပြန်ဆွတ်လွတ်ခဲ့ကြောင်းတက်ကိုဘသူကမှဖိအားပေးထားတာမရှိကြောင်းစသဖြင့်စာနယ်ဇင်းကောင်စီတာဝန်ရှိတဲ့သူတွေနဲ့တက်မတော်ကကွယ်ဦးစီးချုပ်တို့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမုံပြောပြပေးခဲ့တာပါအင်ကန်နဲ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOE ရဲ့ညနေခင်းရေဒီယိုအစီအစဉ်တွေကလည်းမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ထုတ်လွှင့်ချက်တွေအပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိ Asia Set 7ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အင်္ဂါနေ့ညနေခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ
်တရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့အင်္ဂါနေ့မှာထပ်မံထိုးကျသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းပင်မအညွှန်းကိန်းဟာဈေးဖွင့်ချိန်မှာပဲထိုးကျခဲ့တာဖြစ်ပေမဲ့4ရာခိုင်နှုန်းဝန်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေပြန်ပြီးကောင်းလာခဲ့ပါတယ်။နေကင်းပိုင်းအစုရှယ်ယာဈေးတွေထပ်ပြီးကျခဲ့ချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်လာတွေတွေ့ရတယ်လို့ဈေးပြန်ကောင်းလာတာတွေလည်းရှိပါတယ်။တချိန်ထဲမှာပဲဗြိတိန်၊ဂျာမနီနဲ့ပြင်သစ်ကအညွှန်းကိန်းတွေကတော့အစောပိုင်းဈေးကွက်မှာ2ရာခိုင်နှုန်းကျော်လောက်တက်လာတာပါ။ကိုရီးယားကျွမ်းဆွေမှာအခုနောက်ဆုံးကြုံတွေ့နေရတဲ့တင်းမာမှုတွေရှော့ချနိုင်တဲ့သဘောတူညီချက်တစိတပိုင်းရမြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရဖြန့်တန်လှန့်ချက်တွေကိုဒီကနေ့ပဲရက်လိုက်ပါတယ်။အပြန်လည်နေတဲ့မြောက်ကိုရီးယားကလည်းမကြသေးခင်တုန်းကတောင်ကိုရီးယားစစ်သားနှစ်ယောက်ကိုလက်အင်ကာချို့တဲ့ခဲ့ရတယ်။မြေမြုံပိုင်းပောက်ကွဲမှုနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ကြောင်းပြောပါတယ်။နိုင်ငံညာဆက်ဆံရေးတိုးတက်အောင်လုပ်ဖို့ကြိုးပမ်းနေတဲ့တောင်ကိုရီးယားနိုင်ငံဆိုးမှာဖြစ်ဖြစ်မြောက်ကိုရီးယားနိုင်ငံပျုံယမ်းမှာဖြစ်ဖြစ်မကြခင်ဆွေးနွေးမှုတွေစတင်တော့မယ်လို့တောင်ကိုရီးယားကပြောပါတယ်။စင်ကာပူဆိုကစက်တင်ဘာ7ရက်နေ့မှာအထွေထွေရွေးကောက်ပွဲလုပ်မယ်လို့ဒီကနေ့အင်ကာနေ့မှာကြေညာလိုက်ပါတယ်အခုကျင်းပမယ်ရွေးကောက်ပွဲဟာနှစ်ပေါင်း50ကြာစင်ကာပူနိုင်ငံမူဝါဒချမှတ်မှုကိုစိုးမထားတဲ့လက်ရှိအာဏာရပြည်သူလှုပ်ရှားမှုပါတီအတွက်စမ်းသပ်ပွဲတစ်ခုဖြစ်လာမယ်လို့မျှော်လင့်ကြတာပါစပိန်နဲ့မော်ရိုကိုအာဏာပိုင်တွေဟာဒီကနေ့အင်္ဂါနေ့မှာလူ14ဦးကိုဖမ်းဆီးလိုက်ပြီးဒီလူတွေဟာအီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS Islamic စစ်သွေးကြွအဖွဲ့နဲ့ပူးပေါင်းတိုက်ခိုက်ဖို့လူသစ်စုဆောင်းနေတဲ့ကွန်ရက်ထဲမှာပါတယ်လို့ပြောပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။အင်ဂျင်နီယာကဂျိုဂီဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ချင်ရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။Thank you.
This program has come to you from the Voice of America, Washington.